ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်ကောင်စီကနိုင်ငံသားဝင်ကြီးမပါဘဲကျင်းပနေကြပါတယ်။မြန်မာနိုင်ငံမှာတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရာအိမ်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားဝင်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အာဆီယံအရေးကျွမ်းကျင်သူတွေကိုဆက်သွယ်နေမြန်ပြီးတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။အရှိတောင်အာဆီယံနိုင်ငံများအပြင်အာဆီယံရဲ့နိုင်ငံသားဝင်ကြီးအဆင့်အစည်းအဝေးတွေကိုအလက်တဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့နိုင်ငံကနှစ်ဆန်းပိုင်းမှာအိရှင်ဖြစ်လက်ခံကျင်းပလို့ရှိပါတယ်။ဂျာတာပင်းတွေကဆက်လို့နေရာကျကျင်းပတဲ့ဒီစည်းဝေးဟာအာဆီယံအဖွဲ့တစ်ခုလုံးအနေနဲ့နိုင်ငံရေးစီးပွားရေးဆိုင်ရာကိစ္စရပ်တွေအပါအဝင်တနစ်တာဒေတာအတွက်ဘယ်လိုညီမှန်းချက်တွေချမှတ်ဆောင်ရွက်မယ်ဆိုတဲ့လုပ်ငန်းစဉ်တွေချမှတ်တဲ့အစည်းအဝေးမှုအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်ပါတယ်။ဒီစည်းဝေးဘက်မှာမြန်မာအရေးပါဝင်အဓိကအကြောင်းအရာ၅ခုကိုဦးစားပေးဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအထူးမန်နေဂျာလည်းဖြစ်အရှိတောင်အာရှပင်မကျွန်းစု၅နိုင်ငံဆိုင်ရာအကြီးအကဲမန်နေဂျာတဦးလည်းဖြစ်တဲ့ကိုလာဖိုးမြင့်ကပြောပါတယ်
ဒီကိစ္စကအခုကိုပို့ထားပြီးတော့ဆွေးနွေးနေလို့ကျွန်တော်ကြည့်ရတယ်။တမန်တည်နေတဲ့တောင်ပြုတ်ပင်တဲ့ကိစ္စပေါ့။တောင်ပြုတ်ပင်ထဲမှာအာဆီယံတွင်ဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံနဲ့အဲ့ဒီလုံလုံရေးရဖြစ်နေတဲ့တာကိစ္စလေးကိုဆွေးနွေးဖို့ရှိရလို့ကြားရတယ်။နောက်တစ်ခုကတော့ကွာမဟာမိတ်ကိုခေါ်တဲ့ American India Australia နဲ့ Japan တို့ပူးပေါင်းပြီးဖွဲ့စည်းထားတဲ့လုံခြုံရေးမဟာမိတ်ပေါ့နော်အဲ့ဒီဖွဲ့စည်းရဲ့အခမ်းအနားနဲ့အောင်ပတ်သက်ဖို့ဆွေးနွေးမယ်လို့လည်းကျွန်တော်ကြားပါတယ်။နောက်တစ်ခုကတော့ဒီ COVID-19 အလွန်အဲ့ဒါစီးပွားရေးပြန်လည်ကလန်ထူမှုကိစ္စပေါ့နော်။နောက်တစ်ခုကတော့ Demoralization ချောကြီးဒီမော်လို့ခေါ်တယ်။အဲ့ဒီနိုင်ငံရဲ့ဒီအာဆီယံအဖွဲ့ဝင်ဖြစ်တဲ့မဖြစ်တဲ့ဖြည့်ရေးပေါ့လေ။အဲ့ဒါကိုဆွေးနွေးမယ်လို့လည်းကျွန်တော်သိပါတယ်။နောက်ဆုံးတစ်ခုလည်းအရေးဆုံးတစ်ခုကတော့အခုလက်ရှိမှာနိုင်ငံအခြေအနေပေါ့။နိုင်ငံအခြေအနေမှာအနာသိမ့်ပြီးဆက်လက်ဖြစ်နေတဲ့ဒီတိုင်းပေါ့ရက်ဆက်ကြံထုတ်မှုနဲ့နိုင်ငံရဲ့ပြည်သူတွေပေါ့ဆက်တက်တာဆက်လက်ပြီးတော့နိုင်ငံရဲ့လွှမ်းမိုးနေတဲ့ကိစ္စတွေဆက်ဆက်ပြီးတော့အာဆီယံဘက်ကဘယ်လိုတုံ့ပြန်လဲ။အခုစစ်ကောင်စီလွှမ်းမိုးနေတဲ့ဒီမှာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုဘယ်လိုမျိုးလက်ခံတယ်လက်မခံတယ်ဒါမျိုးကိစ္စတွေပါ။ဒါဆွေးနွေးမယ်လို့ကျွန်တော်သိပါတယ်။
ဒါပြင်မြန်မာအရင်နဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ပေါ်စစ်ကောင်စီဘက်ကအကောင့်ထဲပေါ်ဆောင်မှုအခြေအနေအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးကိစ္စနဲ့အာဆီယံကမြန်မာနိုင်ငံကိုပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စရပ်တွေလည်းပါဝင်မယ်လို့အာဆီယံအရေးအနိကစောင့်ကြည့်နေသူတွေကပြောပါတယ်။အာဆီယံအရေးကြွမ်းကျင်သူဒေါ်မိုးတူစာကတော့အာဆီယံကမြန်မာနိုင်ငံကိုပေးမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ကနဦးအဆင့်ကိုစတင်နေပြီဖြစ်ပြီးမြန်မာနိုင်ငံအတွင်းအကူအညီတွေဖြန့်ဖြူးရေးအတွက်အာဆီယံတစ်ဖွဲ့တည်းလှုပ်ဆောင်နိုင်တဲ့အနေအထားမရှိတာကြောင့်မြန်မာနိုင်ငံချက်ချင်းဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်နဲ့ဆွံ့နွယ်မှုရှိတဲ့အဖွဲ့အစည်းဒါမှမဟုတ်စစ်တပ်လက်အောက်ခံဌာနတစ်ခုခုကတစ်ဆင့်အကူအညီတွေကိုပေးရမယ်ဆိုရင်တကယ်အကူအညီလိုအပ်နေသူတွေလက်ထဲမရောက်မှစိုးရိမ်ရတဲ့အတွက်နေသက်ချက်ကျော်အကူအညီပေးတဲ့နိလမ်းမျိုးကတင့်တော်မယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာတာမတ်ကြီးဥပိုလ်လာတင်ကပြောပါတယ
်။နေသက်ဒေတာကိုဖြတ်ကျော်ပြီးတော့ပေးတဲ့အကူအညီမျိုးဟာပိုပြီးတော့လက်တွေ့ကျလေတကယ်စစ်ဘေးရှောင်ဒုက္ခကြီးတွေရှိကုန်လည်းပဲတိုက်ရောက်ရှိနိုင်တဲ့အစီအစဉ်မျိုးဖြစ်တဲ့အတွက်ဒီလို cross border humanitarian assistance ပေါ့နော်ဒီကြီးလိုအပ်နေတဲ့ဒုသာချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဆက်ဖြတ်ကျော်ပြီးတော့ပေးတဲ့ကိစ္စမျိုးကိုလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပေးဖို့ကျွန်တော်တို့တိုက်တွန်းထားတဲ့အခြေရှိပါဒီလိုကိစ္စတွေကိုလည်းပဲကျွန်တော်လေးနက်စဉ်းစားနိုင်မယ်လို့ယုံကြည်မျှော်လင့်ပါတယ
်အထူးသဖြင့်တော့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယုံမှုမဟုတ်ပဲဆက်လက်ထိတွေ့ဆက်ဆံနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာပါထိခိုက်စေနိုင်တယ်လို့ဥပိုလ်လက်တင်ကသုံးသပ်ပါတယ်
အမှန်တရားပြောရမယ်ဆိုရင်စစ်ကောင်စီဟာမြန်မာနိုင်ငံအတွက်ကောအာဆီယံအတွက်ကောအကျိုးဖြစ်ထွန်းစေတဲ့ဖွဲ့ဝင်မျိုးမဟုတ်ပါအာဆီယံအတွက်ဖြစ်ဖြစ်မြန်မာနိုင်ငံအတွက်ဖြစ်ဖြစ်ပြဿနာတွေရဲ့အခြေခံပြဿနာတွေရဲ့အသိပိုင်းပြဿနာတွေရဲ့အဓိကအရင်းမြစ်သာဖြစ်တဲ့အတွက်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေကြတော့အာဆီယံဟာကုဂုံသိက္ခာကိုလည်းပဲကျိုးပန်းပြီးတော့တင်းတင်းရဖို့ရှိတယ်ရှိပြည်သားကုန်သိသိခါများလဲကြာဆင်းသွားနိုင်တဲ့အတွက်ဒီစည်းဝေးအနေပြီးတော့တော်တော်ရှင်းလျှောက်တော်တော်အာဆီယံကောင်းဆောင်မှုအနေနဲ့မိမိတို့ရဲ့ကုန်သိခါဒ ေတာရဲမှာရှိတဲ့ရှိအပ်တဲ့မူဝါဒအပေါ်မှာပမာဏကံကံရည်တည်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းအနေနဲ့ပမာဏကံကဥဆောင်မှုတွေကိုပြီးသွားနိုင်တယ်လို့ကျွန်တော်ကယုံကြည်ပါတယ်
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာဒီကနေ့ကျင်းပမယ့်အာဆီယံနိုင်ငံသားရဲ့ဝင်ကြီးအဆင့်အစည်းအဝေးမစတင်ခင်မနေ့ကအာဆီယံအဆင့်မြင့်အရာရှိကြီးတွေရဲ့အစည်းအဝေးပဲကျင်းပတာမှာတော့မြန်မာစစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတဦးအွန်လိုင်းကတင်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရသူတဦးဖြစ်သူစုံနူရီချွန်းက VOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ